စနေနေ့ကကန်တဲ့ချန်ပီယံလိဘောလုံးပွဲမှာရီယယ်မက်ဒရစ်နောက်တန်းလူအသင်းကောင်းဆောင်ဆာဂျီယိုရာမို့စ်နဲ့ဘောလုံးရှင်လို့ရင်ထိခိုက်ဒဏ်ရာရသွားတဲ့လီဗာပူးအသင်းကအီဂျစ်တိုက်စစ်မှုမိုဟာမက်ဆာလေးကကမ္ဘာဖလားမှာကစားနိုင်မှုသူ့ကိုယ်သူယုံကြည်စိတ်ချထားတယ်လို့ပြောပါတယ်။ဆလာဟာပွဲချိန်26မိနစ်မှာပခုံးမှာထိခိုက်ဒဏ်ရာရသွားပြီးမိနစ်30ရောက်မှာတော့စစ်မကစားနိုင်တော့ပဲလူစားလေးလိုက်ရတာပါ။အစောပိုင်းမှာတော့လီဗာပူးအသင်းရဲ့နီးပြယာဂန်ကလော့ကဆလာရတဲ့ဒဏ်ရာဟာပြင်းထန်ပြီးကမ္ဘာဖလားမှာကစားနိုင်မှုတော့မှမတိကျဘူးလို့ပြောတာကြောင့်အီဂျစ်ဘောလုံးပရိသတ်တွေအတော်လေးစိုးရိမ်သွားကြတာပါ။ဒါပေမဲ့လည်းနောက်ပိုင်းမှာအီဂျစ်ဘောလုံးဖွဲ့ချုပ်ကဒဏ်ရာဟာပထမထင်ထားသလောက်မပြင်းထန်ပဲကမ္ဘာဖလားပွဲအမီပြန်ကောင်းလာမှာပါလို့ပြောတာကြောင့်စိတ်သက်သာရရသွားကြပါတယ်။စနေနေ့ကဘူလူပွဲမှာလီဗာပူးအသင်းဟာဆလာထွက်သွားရတဲ့အချိန်မတိုင်ခင်အထိရီယိုအသင်းကိုတိုက်စစ်ဆင်ဖိကစားနိုင်ပြီးကိုးရမယ့်အခွင့်အရေးတွေလည်းဖန်တီးနိုင်ပါတယ်။သူထွက်သွားပြီးတဲ့နောက်မှာတိုက်စစ်လုံးဝကျသွားပြီးပွဲပြီးမှာတော့၃ဂိုးတကူနဲ့ရှုံးသွားပါတယ်။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုရုရှားနိုင်ငံကအင်ရှင်ဖြစ်လက်ခံပြီးဇွန်လ14ရက်နေ့ကစပြီးတော့တစ်လကြာကျင်းပမှာပါ။စုစုပေါင်းပွဲအရေအတွက်64ပွဲကိုရုရှားနိုင်ငံမြို့ကြီး17မြို့ကနေရာ12နေရာမှာခွဲပြီးတော့ရှင်ပိန်သွားကြမှာဖြစ်ပြီးဇူလိုင်လ15ရက်နေ့ဘူလူပွဲကိုတော့ရုရှားနိုင်ငံမှာအကြီးဆုံးအားကစားကွင်းဖြစ်ပြီးဥရောပရဲ့အကြီးဆုံးကွင်းတွေထဲမှာတစ်ခုဖြစ်တဲ့မော်စကိုမြို့တော်ကပရိသတ် 8,100 ဆန်လူစနီကီအားကစားကွင်းမှာရှင်ပိန်ကစားမှာဖြစ်ပါတယ်ခင်ဗျာ။